တော်ရှင်များခင်ဗျာဒီဇင်ဘာလ19ရက်ဘန်ကောက်ပို့သတင်းစာမှာမြန်မာနဲ့ထိုင်းနိုင်ငံကြားကစွန့်ရင်ကိစ္စနဲ့ပတ်သက်တဲ့ဆောင်းပါးတစ်စုံဖော်ပြခဲ့ပါတယ်မြန်မာနိုင်ငံအစိုးရနဲ့ရန်ကုန်အခြေစိုက်ပုဂ္ဂလိကစွန့်ရင်ကုမ္ပဏီ MPRL ENP တို့အကျိုးတူပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြတာဟာထိုင်းနိုင်ငံရဲ့စွန့်ရင်ကဏ္ဍအတွက်သတင်းကောင်းဖြစ်တယ်လို့လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကထုတ်ပြန်ပြောဆိုကြောင်းဖော်ပြထားပါတယ်မြန်မာကမ်းလွန်ပင်လယ်ပြင်သဘာဝတန်းခွေလွတ်ကွယ်အမှတ်ISIS ကနေထွက်ရှိမဲ့အကျိုးအမြတ်နဲ့ဗန္ဒာယီဆိုင်ရာကိစ္စအပါအဝင်အဓိကသဘောတူညီချက်နှစ်ရပ်ရရှိခဲ့ကြပါတယ်တဲ့အပီအာရီကုမ္ပဏီဟာမြန်မာနိုင်ငံမှာတခုတည်းသောလွတ်လပ်တဲ့ကုန်သွင်းနဲ့ကမ်းလွန်စွန့်ရင်ရှာဖွေထုတ်လုပ်ရေးကုမ္ပဏီဖြစ်ပါတယ်အခုအခါအိန္ဒိယချင်းထိုင်းနိုင်ငံရဲ့စွန့်ရင်ထုတ်လုပ်မှုဟာပြည်တွင်းသံရံစာတအရင်းမြစ်တွေအဓိကအားဖြင့်ဓာတ်ငွေကနေပြီးတော့ရရှိနေတာဖြစ်ပေမဲ့အဲ့ဒီဓာတ်ငွေရရှိမှုကပြီးခဲ့တဲ့၄နှစ်အတွင်းတစ်နှစ်ကို3.5 ရာခိုင်နှုန်းကျဆင်းလာနေပြီးတော့ထိုင်းနိုင်ငံစီးပွားရေးကလည်းနှိခွေလာနေခြင်းဖြစ်တာကြောင့်စွန့်ရင်ကိုချင်းချင်းသုံးဆွဲနေရတဲ့အနေအထားမှာရှိတယ်လို့ MBR ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့ဓာတ်အပိစက်ယုံတွေကသုံးဆွဲတဲ့လုံစာရဲ့တဝက်ကျော်ကသဘာဝတန်းငွေဖြစ်ပြီးတော့ထိုင်းပင်လယ်ကိုအတွင်းဓာတ်ငွေတိုက်တွေကလည်းအထွက်နှုန်းကျဆင်းလာနေတဲ့အတွက်ပြည်ပကဓာတ်ငွေတွေကိုတင်သွင်းနေရပါတယ်။အရင်ကရောဒီနေ့အထိပါအများဆုံးတင်သွင်းနေတာကမြန်မာနိုင်ငံကဓာတ်ငွေဖြစ်ပြီးထိုင်းကသုံးဆွဲနေရတဲ့ဓာတ်ငွေပမာဏစုစုပေါင်းရဲ့၄ဘုံ၃ဘုံရှိနေတာပါ။အဲ့ဒီဓာတ်ငွေတွေကအဓိကအားဖြင့်မြန်မာဓာတ်ငွေလုတ်ကွက်၃ခုကနေပြီးတော့ရရှိတာဖြစ်ပါတယ်။အဲ့ဒါတွေကတိုတက်ကုမ္ပဏီကလုတ်ကင်နေတဲ့ယရနာပက်ထရိုနက်စ်ကုမ္ပဏီရဲ့ရဲတကွန်နဲ့ PTTEP ရဲ့ဇော်ဒီကစွန့်ရင်လုတ်ကွက်တွေပဲဖြစ်ပါတယ်။အဲ့ဒီလုတ်ကွက်တွေမှာလည်းဓာတ်ငွေထွက်ရှိနှုန်းကကျဆင်းလာနေပြီလို့သိရပါတယ်။ရဲတကွန်ဆိုရင်ပိတ်သိမ်းရကန်ဒီအခြေအနေအထိထွန်းနှုံတိတိသာသာကြာဆင်းနေပြီဖြစ်တယ်လို့ယရနာလုတ်ကွက်ကလည်းအခြေအနေသိမ့်မကောင်းတော့ဘူးလို့ဆိုပါတယ်။အဲ့ဒီလိုအနေထားမှာခကြီးလန်ပန်းအတော်ကွာဝေးတဲ့နေရာဒေသတွေစီက AGN ဓာတ်ငွေကြီးတွေဈေးကြီးပေးပြီးမှာယူတင်သွင်းရတော့မယ့်အခြေအနေကိုဆက်ရောက်နေပြီဖြစ်တယ်လို့လည်းဆိုပါတယ်။အဲ့ဒီလိုအခင်းချင်းမှာမြန်မာကမ်းလွန်ပင်လယ်ပြင်သဘာဝဓာတ်ငွေလုတ်ကွက်အမှတ် ISIS ဟာလက်ရှိပြဿနာကိုဖြေရှင်းပေးနိုင်မရှိပြီးစွန့်ရင်လိုအပ်နေတဲ့နေရာတွေကိုနောက်ထပ်ဆယ်စုနှစ်အတော်များများဖြည့်ဆည်းပေးနိုင်လိမ့်မယ်လို့ညွှန်လင့်နိုင်မှုရှိကြောင်းပုဂ္ဂလိကစွန့်ရင်ကုမ္ပဏီ MPRL ENP ကပြောဆိုကြောင်းဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာတောတာရှင်များခင်ဗျာဇန်နဝါရီလ8ရက်ဒီပလိုမက်စာဆောင်မှာအိန္ဒိယအတွက်မြန်မာကဘာကြောင့်အရေးကြီးတယ်လဲဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ဘင်းစတက်လို့အတူကောက်ခေါ်တဲ့ဘင်္ဂလားပင်လယ်အော်ဂါနာဆုံနည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်မှာမြန်မာကအရေးကြီးတဲ့အဖွဲ့ဝင်ဖြစ်တယ်လို့အိန္ဒိယအတွက်လည်းအရေးပါတဲ့အိန္ဒိချင်းဖြစ်ပါတယ်တဲ့ပထဝီနိုင်ငံကြီးအရာလဲမြန်မာကအိန္ဒိယနဲ့ကုမ္ပဏီရောရေပိုင်းမှာဆက်ဆက်နေတဲ့အပြင်တရုတ်ပြည်နယ်လဲနေဆာချင်းထိဆက်နေတာမို့အရေးကြီးတဲ့နေရာမှာရှိနေတာပါမြန်မာနဲ့ကုန်သွယ်ရေးမှာတရုတ်ကအိန္ဒိယနဲ့ပို့ပြီးတော့ပမာဏများပေမဲ့မြန်မာဟာအိန္ဒိယအတွက်အရှိတောင်အဆက်နိုင်ငံတွေနဲ့အဆက်အသွယ်ပြုရေးဂိတ်ပတ်ဝါလဲဖြစ်နေပါတယ်ဒါအပြင်အိန္ဒိယမြန်မာထိုင်းသုံးဖွဲ့ဆိုင်အဝေးပြေးလမ်းမှာကိုလကတာနဲ့စစ်တွေရင်းနှီးစိတ်ကန်းကိုအဆက်အသွယ်ပြုမဲ့ကလရန်ဘက်ဆောင်တယူပူဆောင်ရေးစားတဲ့စီမံကိန်းတွေလည်းရှိနေတာပါ။အိန္ဒိယရဲ့ရေစီမဟာဗျူဟာပတ်နိုင်ငံလည်းတရုတ်ရဲ့ကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းနဲ့အပြိုင်စစ်တွေစိတ်ကန်းတဝိုက်အထူးစီပွားရေးစုံဖော်ဆောင်မှုဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယရဲ့ကလရန်ဘက်ဆောင်စီမံကိန်းဟာရခိုင်ပြည်နယ်တွင်းကအစိုးရတပ်မတော်နဲ့ရခိုင်တပ်တော်အေအေကြားတိုက်ပွဲတွေကြောင့်နှောက်နှေးနေရပါတယ်။ဒါအပြင်ရခိုင်ပြည်နယ်တွင်းနေဆက်တလျှောက်မှာလည်းအိန္ဒိယအစိုးရကိုတော်လှန်တိုက်ခိုက်နေကြတဲ့လူမျိုးစုတပုံတွေဝင်ရောက်ခိုးအောင်နေကြတဲ့ပြဿနာလည်းရှိနေလို့နှစ်နိုင်ငံစစ်တပ်ချင်းပူးပေါင်းရှင်းလင်းနေရတာပါဒီကိစ္စတွေအတွက်2019ဇူလိုင်လအတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အိန္ဒိယကိုတွားရောက်ခဲ့စဉ်မှာနှစ်နိုင်ငံစစ်တပ်ချင်းပူးပေါင်းဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါအပြင်ရုရှားလို့တပတ်ရှိရင်းကုန်သင်းဖို့အပါအဝင်အိန္ဒိယလို့လက်နက်ပစ္စည်းတွေကိုလည်းမြန်မာကဝယ်ယူခဲ့ပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထောင်စုအရေးမှာလည်းအိန္ဒိယအနေနဲ့မြန်မာကိုမဝေဖန်တော့အခြေအနေမှာရှိနေတယ်လို့ဒီပလိုမက်စာဆောင်ဆောင်းပါးကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။